ဟုတ်ပါခင်ဗျာမြန်မာနိုင်ငံ2006ခုနှစ်ကျရင်အရှေ့တောင်အာရှအာဆီယံအဖွဲ့ရဲ့လက်ကျဥက္ကဋ္ဌနေရာရယူမှာကိုဒီမိုကရေစီထွန်းကားတဲ့နိုင်ငံတွေကဆန့်ကျင်ရမယ်လို့နိုင်ငံပေါင်း20ကျော်ကလူ့ခွင့်ရေးနဲ့ဒီမိုကရေစီလိုလားတဲ့အဖွဲ့အစည်းတွေရဲ့ခေါင်းဆောင်တစုကတိုက်တွန်းလိုက်ပြီးအင်ဒိုနီးရှားမလေးရှားဖိလစ်ပိုင်နဲ့ထိုင်းဝန်ကြီးချုပ်ဒေးစီကိုအိတ်ဖွင့်ပေးစာတစ်စောင်ပေးပို့လိုက်ပါတယ်အကြောင်းစုံကိုဒေါ်မိုးဘိုးထွန်းကတင်ပြပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ COD လို့အတူောက်ခေါ်တဲ့ဒီမိုကရေစီအတိုင်းဝိုင်းဝင်အင်ဒိုနီးရှားမလေးရှားဖိလစ်ပိုင်နဲ့ထိုင်းနိုင်ငံတွေရဲ့ဝန်ကြီးချုပ်ဒေးစီပေးပို့လိုက်တဲ့ဒီအိတ်ဖွင့်မြစ်တာရက်ခံစာကိုတော့တို့အခွင့်အရေးနဲ့ဒီမိုကရေစီလိုလားတဲ့အဖွဲ့တွေဖြစ်ကြတဲ့အီတလီအခြေဆိုင် Transnational Radical Party အမေရိကန်အခြေဆိုင် Democracy Coalition Project နဲ့ Freedom House အဖွဲ့တွေကကမကထပြုပူးတွဲရေးသားခဲ့ကြတာဖြစ်ပြီးဒါစဉ်အတော်များများနဲ့ချီရဲ့ဒီမိုကရေစီနဲ့လူအခွင့်အရေးအဖွဲ့အစည်းတွေကလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ် COD ဟာဒီမိုကရေစီနီးကြရွေးကောက်ခံရတဲ့အစိုးရတွေနဲ့ဒီမိုကရေစီစီအသွင်ကူးပြောင်းနေတဲ့နိုင်ငံစုစုပေါင်း100ကျော်ပေါင်းစည်းထားတာပါအခြေခံကြတဲ့ဒီမိုကရေစီနဲ့လူအခွင့်အရေးတွေကိုလေးစားလိုက်နာမယ်လို့ COD အဖွဲ့ဝင်နိုင်ငံတွေကကတိပြုထားကြပြီးသားပါချီလီနိုင်ငံဆန်ဒီယေဂိုမြို့မှာမကြာသေးခင်ကကျင်းပခဲ့တဲ့ COD ညီလာခံမှာအဖွဲ့ဝင်နိုင်ငံတွေကဒီမိုကရေစီနဲ့လူအခွင့်အရေးကိုလေးစားလိုက်နာမယ်လို့ထပ်လောင်းကတိပေးခဲ့ကြပါတယ်မတ်တေယိုမက်ဂါချီဟာ Transnational Radical Party ရဲ့ကုလသမဂ္ဂကိုယ်စားလှယ်ဖြစ်ပါတယ်COD အဖွဲ့ဝင်နိုင်ငံလည်းဖြစ်အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေလည်းဖြစ်ကြတဲ့အင်ဒိုနီးရှားမလေးရှားဖိလစ်ပိုင်နဲ့ထိုင်းဝန်ကြီးချုပ်တွေရှိအခုလိုအိတ်ဖွင့်မြစ်တာရက်ခံစာပို့ရတာနဲ့ပတ်သက်ပြီးမစ္စတာမက်ကာချီက
What we are trying to do is to appeal to the countries that are members of ASEAN that try to respect democracy and we know that some of them don't
အာဆီယံအဖွဲ့ဝင်နိုင်ငံတွေကိုဒီမိုကရေစီနဲ့ပတ်သက်ရင်လေးစားလိုက်နာဖို့ရှင်းပင်အာဆီယံအလှည့်ကျဥက္ကဋ္ဌနေရာကိုမြန်မာနိုင်ငံရယူမှနဲ့ပတ်သက်ပြီးကန့်ကွက်ဖို့ပန်ကြားတာဖြစ်တဲ့အကြောင်းမဆုံးလဲဆိုတော့1999ခုနှစ်ကစပြီးမြန်မာစစ်အစိုးရရဲ့သမိုင်းကြောင်းအရာအခုလိုအာဆီယံအလှည့်ကျဥက္ကဋ္ဌနေရာပြီးပြီးနိုင်ငံတကာကလက်ခံတဲ့အထူးအခွင့်အရေးမျိုးကိုတော့နိုင်ငံတကာကလည်းလက်ခံမှာမဟုတ်တဲ့အပြင်အဲ့ဒီလိုလက်မခံလိုက်ရင်မြန်မာနိုင်ငံမှာလူအခွင့်အရေးအခြေအနေတိုးတက်ပြီးဒီမိုကရေစီပေါ်ဆောင်လာနိုင်မယ်လို့ယုံကြည်တဲ့အကြောင်းမစ္စတာမက်ကာချီကပြောသွားတာပ
ါ So we believe that the granting the chairmanship of ASEAN to Burma would send the wrong signal to all the governments not only in that region but also
မြန်မာနိုင်ငံကိုအာဆီယံအလှည့်ကျဥက္ကဋ္ဌနေရာပေးလိုက်ရင်လူအခွင့်အရေးနဲ့ဒီမိုကရေစီကိုမလေးစားမလိုက်နာတော့မှဒေတာတွင်မှာဒါမကတခြားအစိုးရတွေပါအတိမတ်ပြူတာခံရမှာပဲဆိုတော့မှားရည်နဲ့လက္ခဏာပြလိုက်တာပဲလို့လဲမစ္စတာမက်ကာချီကပြောသွားတာပါအာဆီယံအဖွဲ့ဝင်ဖြစ်လာတဲ့မြန်မာနိုင်ငံဟာဒီမိုကရေစီပေါ်ဆောင်မှမယ်အမျိုးသားပြည်နယ်တင်မြင့်ရေးမှာဒီမိုကရေစီကောင်ဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လည်းပါဝင်ရပါစီမယ်ဒေါ်အောင်ဆန်းစုကြည်ကိုလည်းပြန်လွှတ်ပေးပါမယ်လို့ခဏခဏကတိပေးခဲ့ပြီးမယ်ခုထိဘာမှဖြစ်မလာသေးပါဘူးဒါကြောင့်မြန်မာနိုင်ငံသားအာဆီယံအလှည့်ကျဥက္ကဋ္ဌနေရာရယူရင်ဒေတာတွင်ကိုတာမကနိုင်ငံတကာကိုပါဆူဆူဝါဝါထိခိုက်လိမ့်မယ်လို့မစ္စတာမက်ကာချီကပြောပါတယ်မြန်မာနိုင်ငံအာဆီယံအလှည့်ကျဥက္ကဋ္ဌနေရာရယူရေးပြည်ပခန့်ဖြည့်ရှင်းမှုထိုင်းနိုင်ငံမှာအစီအစဉ်ရှိတဲ့အကြောင်းအရင်သတင်းပတ်ကထိုင်းနိုင်ငံသားရေးဝန်ကြီးကန္တာတီစူပါမွန်ခေါင်းကထုတ်ဖော်ပြောကြတာနဲ့ပတ်သက်ပြီးဒီအစီအစဉ်ဟာနိုင်ငံတကာကတောင်းဆိုနေတဲ့အစီအစဉ်ဖြစ်မယ်လို့မျှော်လင့်နေတဲ့အကြောင်းမဟုတ်ရင်တော့လူအခွင့်အရေးအဖွဲ့အစည်းတွေနဲ့နိုင်ငံတကာကတနည်းတစ်မြွတ်တည်းကန့်ကွက်ရမှာဖြစ်တဲ့အကြောင်းမစ္စတာမက်ကာချီကပြောသွားပါတယ်